ကင်မရာကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒီလ17ရက်နေ့မှာအရသာဆူရလက်ထက်ကဖွဲ့စည်းခဲ့တဲ့ရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ကရက်စဲကြောင်ကြေညာခဲ့တာပါဒီလိုကြေညာပြီးတဲ့နောက်မှာတော့ရက်ကြေးအုပ်ချုပ်ရေးမှုတွေကိုအစားထိုးခန့်အပ်တာတွေရှိခဲ့တယ်လို့တချို့ဒေသတွေမှာတော့ခန့်အပ်ဖို့ပြင်ဆင်တာတွေရှိလာခဲ့ပါတယ်ဒီလိုစစ်ကောင်စီကခန့်အပ်တာကိုနေရဒေသအတော်များများကလက်မခံကြသလိုမန္တလေးတိုင်းဒေသကြီးကြောက်ချောနဲ့ကျွန်းနဖားရွာတွေကလည်းအုပ်ချုပ်ရေးမှူးတစ်ကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ရွာခံအမျိုးသမီးတဦးက VOA ကိုပြောပါတယ
်။ကျွန်မတို့ရွာကဆွေတရံအုပ်စု300အုပ်စုပေါ့။ဆွေတရံအုပ်စုငိုအုပ်စုဥက္ကဋ္ဌကိုဖယ်လိုက်ပြီးတော့ကိုယ်ပဲကျွန်တော်ဖားရွာကဦးချင်းကြီးကိုအုပ်စုအုပ်ချုပ်ရေးမှူးခန့်တယ်လို့တားတယ်။ကျွန်မတို့ရွာတွေကတော့လက်မခံဘူးရှင်။ကြောက်ချောရွာနဲ့ကျွန်တော်ဖားရွာအခုနလေးတွေမဲ့ကျွန်တော်တို့နှစ်ရွာဆက်ကားပေါ့။နှစ်ရွာဆက်ကားလမ်းစုံမှာလက်မခံတဲ့အကြောင်းကိုကျွန်တော်တို့တန်မုံကြည့်ပြီးရောခွန်းလေးနဲ့អော်ပြီးတော့စစ်အာဏာရှင်အစိုးရကခန့်အပ်တဲ့ဥက္ကဋ္ဌကိုလူမရှိတဲ့အကြောင်းဆန္ဒပြတယ်
။အခြားရွာသားတဦးကတော့2020ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့နိုင်ဖို့ညှိနှိုင်းနေကြောင်းလည်းပြောပါတယ
်။ဒီနေရာမှာလက်မခံဘူးဆိုတဲ့အကြောင်းနဲ့ဆန္ဒပြလိုက်တယ်ကပြီးတော့အုပ်ချုပ်ရေးမှုယုံတွေကိုလည်းတော့ခပ်ပိတ်ပြီးတော့ဟိုလိုဖိတ်ပိတ်လိုက်တယ်ကဒါဝီဒါဝူလူလူကပိတ်ပါတယ်ဆိုတော့ကျွန်တော်စာရိတ်ထားလိုက်တယ်ကြာလူလူရဲ့ဆန္ဒနဲ့ဖိတ်လိုက်ဖိတ်ပြီးတော့ကျွန်တော်ကျွန်တော်တို့ဘာလို့ပြီးတော့လွတ်တော်ကိုယ်စားလှယ်ရဲ့ကိုယ်စားရဲ့ဖွဲ့ကျွန်တော်ဖွဲ့မှုစီရင်လုပ်တာလေကြာအဲ့ဒါကတော့ကျွန်တော်တို့အခုကစီရင်ဆွဲလို့ဆိုတော့စိတ်ပြောလို့မရသေးဘူးအနေနဲ့တော့ရှိပါသေးတယ်ကြာ
စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်မင်းကုန်းကြီးရွာမှာလေဒီလ22ရက်နေ့ကအလားတူကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
ကျွန်တော်ဟိုတနေ့ကအုပ်ချုပ်ရေးမှုရုံးချီကိုတွားပြီးတော့စစ်အာဏာရှင်ကတဲ့အုပ်ချုပ်ရေးမှုကိုအလုံးမရှိကြောင်းလည်းဆန္ဒပြထားလိုက်။အာဏာသိမ်းတဲ့အစိုးရလေအာဏာသိမ်းတယ်ဆိုတာလေပြည်သူအာဏာကိုလူယူထားတာလေသူတို့ကမ်းမဲ့အုပ်ချုပ်ရေးမှုကျွန်တော်အလုံးမရှိကြောင်းမှာဒီကမင်းကုန်းကျေးရွာကလူ60 90လောက်ပါမှာပေါ့ဒီ22ရက်နေ့ကပေါ့ကိုရရကိုရကိုကိုပြည်သူတွေကလည်းဝိုင်းဝန်းပြီးထိန်းသိမ်းနေတာပေါ့အဲ့ဒါမျို
းဒါကတော့မင်းကုန်းရွာကန်တဦးကပြောပြတာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ဓာရီဆက်ခွန်ရက်ကွက်မှာတော့အင်္ဂါနေ့ကစန့်ကျင်ဆန္ဒပြခဲ့တယ်လို့ရက်ကွက်နေပြည်သူတဦးကအခုလိုပြောပါတယ်
သူတို့အစ်တကောင်စီကနေပေါ့နော်ခမ်းမဆန်နေလို့ကြားတယ်ကြားတဲ့ခါကျအမတို့ကအဲ့ရောက်ကြိုတင်ပြီးရောလေရက်ကွက်ကလူတွေတင်းတင်းညွန့်နေပေါ့နော်စစ်ကောင်စီကလာပြီးအုပ်ချုပ်မဲ့လူကိုတက်တက်မခံနိုင်ဘူးကိုရက်ကွက်ကိုဒီလူကအုပ်ချုပ်မဲ့လူလောက်တာလေအပွဲဆိုတော့မတိရအမတို့ကတက်ညီလက်ညီပေါ့အပိုင်တင်းနဲ့သုံးနဲ့ငါးရှိတယ်မောင်လေအဲ့ရောက်ပြည်သူရဲ့စုပြီးတော့အစ်စ်အာမရှိဘူးလုံးမရှိဘူးအမတို့ကစက်ကြီးကြတာပေါ့မောင်လေးသူကတပေါင်းကျော်တယ်မောင်လေးတောင်းကျော်ဆိုအာကုန်မထွက်သေးဘူးမောင်လေးတပေါင်းကျော်တယ
်ရှင်ပြည်သာမျိုးနဲ့ဓာရွေးစက်ခွန်ရက်ကွက်ကအုပ်ချုပ်ရေးမှုနဲ့ရုံးဝင်တန်းတွေဟာအာနာဖီဆန်ရေးလှုပ်ရှားမှု CDM အပါဝင်ပြီးရုံးပိတ်ထားကြောင်းလောလောဆယ်မှာအတိတ်ခတ်အပ်တဲ့အုပ်ချုပ်ရေးမှုရောက်မလာသေးကြောင်းနဲ့ရောက်လာရင်ထပ်မံကန့်ကွက်ဆန္ဒပြဖို့ပြင်ဆင်ထားကြောင်းပြောပါတယ်သူတို့အနေနဲ့ကတော့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့ဖွဲ့ရေးကိုညှိနှိုင်းထားတာမရှိသေးကြောင်းပြောပါတယ်။လက်ရှိအခြေအနေမှာတော့အရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာနိုင်ငံနဲ့အဝန်ကန့်ကွက်ဆန္ဒပြတာတွေနဲ့အစိုးရဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်လှုပ်ရှားမှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုံချတာနဲ့လူထုကရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်လည်အနှင်းဖို့တိုက်တွန်းတာတွေရှိနေပါတယ်